မှနေဆက်ကုံတရရဲ့အဓိကလက်မှတ်ကြီးဖြစ်တဲ့မူဆယ်လာရှုလက်မှတ်ဒီကနေ့နေ့ထိတိုက်ပွဲတွေဖြစ်ပွားခဲ့ရကြောင်းရင်သွားလာ၃နာရီလောက်ရပ်ဆိုင်သွားခဲ့ပါတယ်။ဒီတိုက်ပွဲဟာတရုတ်အစိုးရကိုယ်စားလှယ်နဲ့တရုတ်မြန်မာနယ်စပ်ဒေသအခြေစိုက်လက်နက်ကိုင်အဖွဲ့တွေတိုက်ပွဲတွေရော့ကြရေးဆွေးနွေးပြီးမှဖြစ်ပွားခဲ့ရတယ်ဖြစ်ပါတယ်။ရှင်းပြနေမြောက်ပိုင်းဒေသကတိုက်ပွဲအခြေအနေတွေကို view ညီမပိုင်းတင်တော်ကိုမှုစွာကတင်ပြပို့ထားတာကိုနားဆင်ပါရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့အင်္ဂါနေ့ကလာရှုံမှုဆဲသွားပြည်တော်စုလမ်းမကြီးပေါ်မှာအနည်းဆုံးတိုက်ပွဲ၄ကြိမ်လောက်ဖြစ်ပွားခဲ့တယ်လို့ဒီကနေ့မနက်မှာလည်းထပ်မံဖြစ်ပွားခဲ့တာဖြစ်ပါတယ်။ပိုရူးနေမနက်ခင်းကဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုမူဆဲခန်အုပ်ချုပ်ရေးမှူးဦးကျော်ထွန်းကအခုလိုပြောပါတယ်
။ခွန်လာရီလောက်ပေါ့မနက်ခွန်လာရီလောက်ပေါ့နော်။အဲမှာကတော့စီပေါ်သာကားကြီးရဲ့တော့22ဘင်းကားနဲ့ပြည့်3ကြီးနဲ့အဲမှာတို့ဟိုဟာလေကားပိတ်တွေဖောက်ပြီးတော့ကလပ်ပြခံထားတာပေါ့။ကလပ်ပြခံထားပြီးတော့မှအဲဒီစက်ကြီးကောက်တယ်လို့တောက်ကသတင်းပေါ့နော်။အဲအကြည့်ရတာပေါ့။နောက်ကနေရှိရတာကြားပါလေ။အဲဒီမဲ့တော့ပြီးကြားလာတော့ DNA ဖွက်လို့ကြားရကြ။ဒါသွားတော့ရှင်းတယ်။ရှင်းတော့ဘာလို့လဲဆယ်နှစ်ကြီးပွဲတော့ဒီကားလေးကိုပြန်သွားလို့ရတာပေါ့နော်
။မူဆယ်လာရှုလန်ကကုန်တင်ရင်မောင်းတူကလည်းသူတွေ့ကြုံရတဲ့အခြေအနေကိုအခုလိုပြောပါတဲ့
။ကိုယ်လည်းပိတ်နေတယ်။အခုကအဲ့ကြားရရောက်နေတယ်ကျွန်တော်။အဖွဲတွေကသေးလာပြီးမှအောင်ပါကားပြတာယာတွေအကုန်လုံးဖောက်ပြီးမှလမ်းတွေပိတ်အောင်လုပ်ထားတာ။တိုက်ပွဲတွေကြည့်ပြီးမှအောင်ပါကားတာယာတွေရောအကုန်လုံးကားကြီးတွေရောကားလေးတွေရောအဲ့မှာဘိန်းတွေပစ်ပေါက်ပြီးမှကားတွေကအကုန်လုံးခံကုန်တာအဲ့မှာစီကြောင်းတွေကတက်ပြီးမှအခုပဲပြန်လမ်းပြန်ပွင့်လာခြင်းနဲ့ကားလေးတွေကတော့လုံပြီးပြီချင
်းဒီအခင်းဖြစ်ပွားမှုကြောင့်ကုန်တယ်တွေနဲ့ခီးသွွားတွေအခက်ကြုံရကြောင်းလည်းဆက်ပြောပါတယ
်ခီးသွွားတွေလည်းဒီကျန်ကြတယ်ဒီကျန်ကုန်ပြီးကြီးတယ်ရောက်ရမယ့်ဟာတွေကမရောက်တော့ကားကြီးတွေဆိုအကုန်လုံးတန်းနေတာအခုချိန်ကပြည့်သည့်အချိန်ဆိုတော့ပြည့်သည့်ကုန်တယ်တွေကလည်းဟိုမှာစိတ်ဖူနေတော့ပါဘူးမရောက်ပါဆိုတော့
ပလောင်ကြီးနဲ့လွတ်မြောက်ရေးတပ်ဦး PSLF TNL ရဲ့နိုင်ငံခြားစစ်ဆေးရေးတာဝန်ကဘုံမှုတာပန်လာကတော့စစ်ကြီးကောက်ယူတယ်ဆိုတာမကြားသိရကြောင်းပြောပါတယ
်ဟုတ်ကဲ့အဲ့ဒါတော့မကြားမိဘူးခင်ဗျအာဒီတပ်ပွဲဖြစ်နေလို့ကားတွေသွားလို့မရတာပဲရှိပါတယ်အာဒီမှာလည်းတမျိုးအများပြည်သူတို့လာတဲ့လက်မှတ်ပေါ်မှာတမျိုးတပ်ပွဲဖြစ်မှာဘူးဒါပေမဲ့ဒီတောက်လျှောက်ကျွန်တော်တို့ရဲ့ဒေသထဲမှာဒီတောတောင်းထဲမှာဟိုညီတော်တို့ဘောကလည်းခဏပြီးတော့လိုက်နေပြီးတော့ထိုးစစ်စင်တဲ့ခါကျတော့ဒီမလွဲမရှောင်တာကျွန်တော်ဒီပြည်သူတို့ဒီတောလာတဲ့လက်မှတ်ကြီးပေါ်မှာတပ်ပွဲပြီးရောက်လာရတာပေါ့
တိုက်ပွဲဖြစ်ပွားခဲ့တဲ့အင်္ဂါနေ့ညနေပိုင်းမှာတော့တရုတ်ပြည်သူ့တမရနိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော့ရှန်နဲ့တရုတ်နယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေတရုတ်နိုင်ငံယူနန်ပြည်နယ်ကူမင်းမြို့မှာတွေ့ဆုံခဲ့ပါတဲ့ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးနိုင်ငံခြားရေးတာဝန်ခံဗိုလ်မှူးတာပန်လာကအခုလိုပြောပါတဲ့
အဲတွေ့တာတော့ဒီကျွန်တော်ဒီမြောက်ပိုင်းမှာမေလေးဖက်ပါဝင်အဲဒီမင်္ဂလာအဖွဲ့ရောဝါဖွဲ့နဲ့ဖြစ်ပါတယ်ဆမတီတန်အဲ့ဒီတမ်းတွေကတော့ကျွန်တော်တို့ဟိုလက်ဖက်ကတော့ဒီကိန်းနဲ့အတူတူတွေ့တာပေါ့အဲဒီကတော့ဒီသူတို့ရဲ့အမြင်သဘောထားတွေသူတို့ဒီပြီးတော့ဒီလက်ဆက်မှာဖြစ်နေတဲ့ပွဲတွေပြီးကိုဒီစနေတဲ့များပြင်ဆိုဖို့တော့ဘယ်မှာဖြစ်ဖို့အဲ့လိုမျိုးတော့အဲ့တော့လည်းတော့ကြားပြရတဲ့ကြ
။မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့လူမှုကွန်ရက်ဆံမျက်နှာမှာတော့ရဇက်ဒေတာကတိုက်ပွဲအချိန်လျှော့ချရေးအပြင်27ရာစုပင်လုံကိစ္စတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဆဲရေးဆိုင်ရာသဘောတူစာချုပ်ကိစ္စနဲ့ပန်ခန့်တတိယအကြိမ်ခေတ္တအစည်းအဝေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်။ကချင်ပလောင်ကူးကတ်နဲ့အေအေခေါ်ရခိုင်တပ်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကလည်းမူဆယ်ကုတ်ခိုင်အပါဝင်ရှက်ကြီးနဲ့မြောက်ပိုင်းဒေသကအစိုးရတပ်မော်ရဲ့တပ်စခန်းတွေကိုထိုးသိမ်းတိုက်ခိုက်ခဲ့တယ်လို့ဒီလပရမပတ်အတွင်းကလည်းကိုကန့်ဒေသလောက်ကင်မြို့ကိုဝင်ရောက်တိုက်ခိုက်တာတွေရှိခဲ့ပါတဲ့ဒီလိုတိုက်ခိုက်တာဟာသူတို့တပ်ဖွဲ့တွေကိုအစိုးရဘက်ကထိုးသိမ်းတိုက်ခိုက်တာတွေကြောင့်လို့လည်းသတင်းထုတ်ပြန်ခဲ့ပါတဲ့